Welcome to the Voice of America in Burmese.
မင်္ဂလာနေ့ကမှာတော်တာရှင်များရှင်2019ခုနှစ်ဒီဇင်ဘာလ6ရက်ဖိုဒူးနေ့ညနေခင်း VOA စီစဉ်နေကိုမင်းခင်ပြောင်းစုမျိုးတော်ဝါရှင်တန် DC ကနေ6နိုင်ခွဲကနေ9နိုင်အထိလိုင်းတိုမီတာ19.25လို့ကနေတိုင်းရထုံးလွှင့်ပေးနေပါတယ်ဒီမှာအတန်းစမှာဒီညနေခင်းလွှဲစီစဉ်မျိုးကိုတင်ဆက်ပေးသွားမှာပါ
ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့ဂျေရုဆလင်မြို့ကိုအစ္စရေးနိုင်ငံရဲ့မြို့တော်ဖြစ်တမနာထရန့်ဒီကနေ့ကျင်းပဖို့စီစဉ်ထားပါတယ်ဗြိတိန်ဝန်ကြီးချုပ်ထရီဆာမေကိုလောက်ကျန်တက်ခိုက်ဖို့ဆွဆွဲချက်နဲ့ဖမ်းဆီးထားတဲ့လူငယ်နှုတ်ကိုဒီကနေ့လန်ဒန်မှာရုံးထုတ်ဖို့စီစဉ်ထားပါတယ်မြန်မာနိုင်ငံရဲ့ခိုင်ပြည်နယ်ရေးကုလသမဂ္ဂလူ့ကွင်ကောင်စီကဆုံးဖြတ်ချက်ချလိုက်တာအခြေအနေကိုပုံမရှိခွေရောက်တဲ့ကြောင့်တရုတ်ကဒီကနေ့ပဲတုံ့ပြန်ပြောဆိုလိုက်ပါတယ်ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မတ်တငီထိုင်းနဲ့သူကျင်းပပေးတော့မှာပါ
ဟုတ်ကဲ့ပါရှင်သတင်းနဲ့ပြီးမှတော့တာရှင်နေနားဆင်ကြရမယ်တဲ့မှာ
ပထမအချက်ပေါ်ကပြန်လာမဲ့သူတွေအတွက်ဒုံကျွေးစိတ်ချမှုတို့လူ့အုပ်ကြီးအာမခင်ရဲ့ရှိဖို့ဆိုပြီးတော့ဟိုတောင်းဆိုတာရှိတာပေါ့ဆိုတော့ဒီကဟာနဲ့သူတို့ကကြည့်မယ်ဆိုရင်သဘာဝကျတဲ့စိတ်ကူတော့ပေါ့ဗျာ
မြန်မာနိုင်ငံကိုဒုက္ခတဲ့ပဲပြန်လည်ပို့ဆောင်နေရချထားနေတဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံရေးလေးလာသူဦးအောင်ဒင်းကအခုလိုပြောသားတာကိုမကြခင်မှာပြည်စုံနာဆင်ကြမှာပါဒါပြင်မြန်မာနိုင်ငံကဘိန်းဆိုင်ပြိုရေးတိတိတသာကြဆင်းလာတဲ့အကြောင်းပြင်လူဝင်ကြတဲ့အပေါ်လူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုတွေရှိနေတဲ့အကြောင်းဝေဖန်ရှုံချတဲ့ဆုံးဖြတ်ချက်တရက်ကိုအမေရိကန်အောက်လွှတ်တော်မှဒီတစ်ပတ်အတွင်းမှာမဲခွဲဆုံးဖြတ်ဖို့ရှိတဲ့အကြောင်းစာရွက်ကိုဒီညနေမှာနာဆင်ကြဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်တဲ့တွေကိုကိုအောင်လင်းဦးနဲ့မတ်တငီထိုက်တို့ကကြေညာပေးပါမယ်ရှင်
ဗြိတိန်ဝန်ကြီးချုပ်ထရီဆာမေကိုလောက်ကျန်တက်ခတ်ဖို့ဆွဆွဲချက်နဲ့ဖမ်းဆီးအရေးယူထားတဲ့လူငယ်နှုတ်ကိုဒီကနေ့လန်ဒန်တရားရုံးမှာရုံးထုတ်ဖို့စီစဉ်ထားပါတယ်ဗြိတိန်အာဏာပိုင်ကတော့လူငယ်နှုတ်ဟာဝန်ကြီးချုပ်ရုံးရှိရာဒေါင်းနလန်ကလွန်ကျော်ရေးဂိတ်တကားတွေကိုဘုံခွက်တက်ခတ်ပြီးတဲ့နောက်ရုံးထဲကိုအတင်းဝင်အောင်စီနေပြီးဝန်ကြီးချုပ်ကိုဓာတ်နဲ့တက်ခတ်ဖို့ကြံစီခဲ့ကြောင်းဆွဆွဲခံထားရပါတယ်နှုတ်စလုံးကတော့ပြီးခဲ့တဲ့သတင်းပတ်ထက်မှာပဲလန်ဒန်နဲ့ဘာမင်ဂမ်မြို့တွေကအကြမ်းဖက်မှုတံပြန်တက်ဖြစ်ရေးတပ်ဖွဲ့ဝင်တွေစီးနင်းရှာဖွေမှုတွေအတွင်ဖမ်းဆီးခဲ့တာပါ။ပရိရှားထောက်လှမ်ရေးဖွဲ့ MI5 ကြီးကအန်ဒရူးပါကာကအကြမ်းဖက်ဝါရီရဲ့ချင်းချောက်မှုအန်ဒီယန်နဲ့ပတ်သက်လို့အစိုးရအဖွဲ့ကိုတင်ပြခဲ့တယ်လို့ဒီနေ့အတွင်းအကြမ်းဖက်တက်ခဲ့မဲ့အစီအစဉ်၉ခုကိုဖော်ထုတ်နိုင်ခဲ့ကြောင်းဝန်ကြီးဖွဲ့ကိုပြောဆိုခဲ့ပြီးတိုက်မြင့်ချခဲ့မှာပဲဝန်ကြီးချုပ်ကအကြမ်းဖက်တက်ခဲ့ဖို့ကြံစီမှုတွေထပ်ပေါ်လာဖြစ်ပါတယ်။ဖမ်းဆီးခံရသူ၂ဦးနဲ့အသက်20အရွယ်ရှိနာမည်ဇကီးယာရမန်ဆိုသူကတော့အကြမ်းဖက်လို့ရကျူးလွန်မှုပြင်ဆင်မှုတွေနဲ့အရေးယူခဲ့တာပါ။နိုဝင်ဘာ28ရက်နေ့ကလန်ဒန်မြို့မှာသူ့ကိုဖမ်းဆီးမိချိန်မှာတော့ပောက်ခွဲပစ္စည်းနှစ်ခုလက်ဝယ်မှာတွေ့ရှိခဲ့ကြောင်းဆွဆွဲထားပေမဲ့ပောက်ခွဲပစ္စည်းတွေကတော့ပောက်ခွဲနိုင်တဲ့အခြေအနေမှာမရှိခဲ့ပါဘူး။သူ့ကိုဖမ်းဆီးပြီးတနင်္လာနေ့ကျန်မှာပဲသူနဲ့အတူပူးပေါင်းကြံစီသူတို့အဖြစ်တန်တရားရှိတဲ့တဲ့20နှစ်အရွယ်မိုဟာမက်အကစ်အာမန်ဆိုသူကိုဗမာပြည်မျိုးကအိမ်တလုံးမှာစီးနှင်းရှာဖွေဖမ်းဆီးမိခဲ့တာပါသူကတော့အရင်တုန်းကလည်းလိဗျားနိုင်ငံမှာရှိတဲ့ IS Islamic State ရဲ့နဲ့ပူးပေါင်းမှုနိုင်ငံကုလက်မှတ်အတူရအောင်ကြိုးပမ်းမှုနဲ့ဆွဆွဲခံခဲ့ရဘူးသူတူဖြစ်ပါတယ်
အစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်ဂျေရုဆလင်ကိုအမေရိကန်ဘက်ကအတိအမှတ်ပြုပြီးလက်ရှိတဲလပစ်မှာထားရှိတဲ့အမေရိကန်တန်ယုံကိုပါရွှေ့ပြောင်းမယ်ဆိုတဲ့အကြောင်းဒီကနေ့ဗုဒ္ဓဟူးနေ့မှာအမေရိကန်သမ္မတဒေါ်နယ်ထရန့်ကြေညာဖို့အစီအစဉ်ရှိပါတယ်။ဒီဆုံးဖြတ်ချက်ကြောင့်အရက်ကဘာမှာဒေါ်စပုံပောက်ကွဲစေမယ့်အနေအထားရှိနေပါတယ်။သမ္မတထရန့်ဘက်ကတော့တမိုင်းကြောင်အရာနောက်မျက်မှောက်ခေရဲ့လက်တွေ့အရှိတရားကိုအတိအမှတ်ပြုတဲ့အနေအထားသာဖြစ်တယ်လို့တော့အမေရိကန်သမ္မတအင်ဖြူရောကပြောဆိုထားပါတယ်။အပြင်ထံရိုက်ခတ်လာနိုင်ခြေရှိနေတာကိုပြည်ရော့တက်တာစီရေးအတွက်အမေရိကန်သမ္မတထရန့်ကအရှိအလေပိုင်းဒေတာကခေါင်းဆောင်တွေကိုမနေ့အင်္ဂါနေ့ကတယ်လီဖုန်းနဲ့ဆက်ပြီးသူ့ရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်လို့အကျဉ်းချုပ်ဆွေးနွေးခဲ့ပါတယ်။အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟူပါလက်စတိုင်းခေါင်းဆောင်မမ်မုတ်ဆာဘတ်ဂျော်ဒန်ဘီရင်အက်ဗ်ဒူလာအီဂျစ်သမ္မတအဒယ်ဖာတာအယ်စီစီနောက်ဆော်ဒီဘီရင်ဆယ်မန်ဘင်အက်ဗ်ဒူလာဇစ်အယ်ဆတ်တိုနဲ့ဆက်သွယ်ပြောဆိုခဲ့တာဖြစ်ပါတယ်။ကောင်းဆောင်လေးကဂျေရုဆလင်အရေးနဲ့ပတ်သက်ပြီးဆုံးဖြတ်နိုင်ခြင်းအလားအလာတွေကိုလည်းဆွေးနွေးခဲ့တယ်လို့အမေရိကန်သမ္မတအင်ဖြူရောကပြောဆိုပေမဲ့ဆွေးနွေးမှုအသေးစိတ်ကိုတော့ထုတ်ဖော်ပြောဆိုခြင်းမရှိပါဘူး။သမ္မတထရန့်ဘက်ကတော့အစ္စရေးပါလက်စတိုင်းညင်ချမ်းရေးဆွေးနွေးပွဲတွေရှေ့ဆက်သွားနိုင်ရေးအခိုင်အမာပိုက်ဖြတ်ထားကြောင်းနဲ့ဒီဆွေးနွေးပွဲတွေကိုပံ့ပိုးပေးဖို့အရေးကြီးတဲ့အကြောင်းတွေကိုထပ်လောင်းပြောကြားခဲ့တယ်လို့အင်ဖြူရောကပြောဆိုပါတယ်ရှင်။
view american than rfe လွတ်လပ်တဲ့ဥရောပသံနဲ့ radio liberty ကသတင်းသမားတွေကိုရုရှားနိုင်ငံကပိတ်ပင်တမ်းမြစ်မဲ့ဥပဒေတရက်ကိုရုရှားအောက်လွှတ်တော်ကဒီကနေ့ပဲမဲခွဲဆုံးဖြတ်တည်ပြုလိုက်ပါတယ်။ american ဆွေရကငွေချေးထောက်ပံ့ထားတဲ့သတင်းမီဒီယာ၉ခုကို အစိုးရအတွက်လက်လုပ်ပေးနေတဲ့ဖွဲ့စည်းရေးဖြစ်ရုရှားတရားရေးဝန်ကြီးဌာနကသတ်မှတ်လိုက်ပြီးနောက်တစ်နေ့မှာပဲရုရှားဒူးမာလွှတ်တော်ကဆုံးဖြတ်လိုက်တာပါ။မနေ့ကတရားရေးဝန်ကြီးဌာနရဲ့သတ်မှတ်ချက်အရအမေရိကန်မီဒီယာအနေနဲ့အစိုးရကထောက်ပံ့ပေးထားတဲ့အစိုးရမဟုတ်တဲ့ဖွဲ့စည်း NGO တွေအတွက်ပြဋ္ဌာန်းထားတဲ့2012ခုနှစ်ဥပဒေကိုလိုက်နာကြရမှာဖြစ်ပါတယ်။ပြည်မီယာအနေနဲ့ရုရှားနိုင်ငံအတွက်ပုံနှိပ်ပြန့်ချင်မှုတွေနဲ့ထောက်လွှင့်ချက်တွေမှာအစိုးရတရက်အတွက်အလွတ်လုပ်ပေးနေတဲ့ဖွဲ့စည်းတွေဖြစ်နေသတ်မှတ်ခံထားရကြောင်းလည်းဖော်ပြကြရမှာပါ။ငွေကြေးထောက်ပံ့ရရှိမှုရည်ရွယ်ချက်ငွေကြေးကိုဘယ်လိုပုံစံနဲ့သုံးစွဲနေသလဲမန်နေဂျာတွေကဘယ်သူတွေလဲဆိုတာတွေကိုလည်းပုံမှန်အစီရင်ခံတင်ပြကြရမှာဖြစ်ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူဟန်တာနော်ရက်ကတော့ရုရှားရဲ့လုပ်ရမှာညောင်မနေ့တုန်းကပဲပြောဆိုလိုက်သလိုသတ်မှတ်ချက်အစ်တစ်ချောင်းအမေရိကန်သတင်းသမားတွေပေါ်ဖိနှိပ်မှုတွေထွက်ပေါ်လာမှာစိုးရိမ်နေကြောင်းပြောဆိုခဲ့တာပါ။ရုရှားဆိုရရဲ့ငွေကြေးထောက်ပံ့ရရှိထားတဲ့ရုရှားတူတွေသတင်းဌာနရဲ့လက်အောက်ခံအမေရိကန်ပြည်တော်စုအခြေစိုက်သတင်းဌာနတစ်ခုကိုပြည်ပနိုင်ငံအတွက်အလုပ်လုပ်ပေးနေတဲ့ဖွဲ့စည်းဖြစ်မှတ်ပုံတင်မှုအမေရိကန်ကပြီးခဲ့တဲ့လတဲ့ဆုံးဖြတ်ခဲ့ပြီးတဲ့နောက်မှာပဲရုရှားဘက်ကလက်ထုတ်ပြန်ဆောင်မှုတွေထွက်ပေါ်လာတာလည်းဖြစ်ပါတယ်။
တောင်ကိုရီးယားနိုင်ငံပျုံချမ်းမှာကျင်းပမဲ့ဆောက်ရသည့်အိုလံပစ်ပွဲတော်မှာရုရှားနိုင်ငံအနေနဲ့ပါဝင်ရှင်ပြိုင်ခွင့်ကိုနိုင်ငံတကာအိုလံပစ်ကော်မတီ IOC ကတားမြစ်လိုက်တဲ့အပေါ်တုံ့ပြန်ကင်တွယ်ဖို့အတွက်အရင်ဆုံးဒီဆုံးဖြတ်ချက်ကိုအသေးအချာသုံးသပ်ရအောင်မှာဖြစ်တယ်လို့ရုရှားကပြောဆိုလိုက်ပါတယ်။အခုအချိန်မှာတော့ရုရှားအကစားသမားတွေရဲ့အကျိုးစီးပွားကိုကာကွယ်ပေးဖို့ကိုပဲအဓိကဦးစားပေးထားတဲ့အကြောင်းရုရှားအစိုးရပြောခွင့်ရဒမက်ထရီပက်စကော့ကသတင်းထောက်တွေကိုဒီကနေ့ပြောပါတယ်။ရုရှားအကစားသမားတွေအနေနဲ့ရုရှားနိုင်ငံကအိုလံပစ်အကစားသမားတွေအဖြစ်ပါဝင်ရှင်ပြိုင်နိုင်တယ်လို့ IOC ကမနေ့အင်္ဂါနေ့ကဆုံးဖြတ်ခဲ့တာပါ။ရုရှားနိုင်ငံဆိုချီမှာ2014ခုနှစ်ကကျင်းပခဲ့တဲ့အိုလံပစ်အကစားပွဲတော်အတွင်းရုရှားအကစားသမားတွေကိုတားမြစ်ဆေးသုံးရင်းအစိုးရကကမကထလုပ်ခဲ့တဲ့အပေါ်ပြစ်ဒဏ်ခတ်အရေးယူမှုကို IOC ကအချိန်ယူဆုံးဖြတ်ခဲ့တာပါ။တောင်ကိုရီးယားနိုင်ငံကတောင်တန်းတွေနဲ့ကမ်းရိုးတန်းတွေမှာနှင်းလျှောစီးပြိုင်ပွဲတွေစကိတ်စီးပြိုင်ပွဲတွေကျင်းပဖို့နှစ်လလောက်အလိုမှာနိုင်ငံတကာအိုလံပစ်ကော်မတီရဲ့ဆုံးဖြတ်ချက်ထွက်ပေါ်လာတာဖြစ်ပါတယ်။2018ခုနှစ်မှာရုရှားနိုင်ငံအနေနဲ့နိုင်ငံကိုကိုစားပြုဝင်ရောက်ရှင်ပြိုင်ခွင့်ကိုတားမြစ်လိုက်တဲ့အပြင်ရုရှားအိုလံပစ်ကော်မတီကိုလည်းဒေါ်လာ15သန်းဒဏ်ရိုက်လိုက်ပါတယ်။နောက်ကော်မတီရဲ့ဥက္ကဋ္ဌအလက်ဇန်ဒါဇူကော့ကိုလည်း IOC အဖွဲ့ဝင်အဖြစ်ကနေရပ်ဆိုင်းလိုက်ပါတယ်ရှင်။
ဒီကအတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီမိတ်ကန်တန်မြန်မာဘာသာစီစဉ်ရဲ့ပေါ်တူးနေညနေခင်းသတင်းတွေကိုဆက်လက်ကြည့်နေပါရဲ့မြန်မာနိုင်ငံရခိုင်ပြည်နယ်ရဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီကဆုံးဖြတ်ချက်တရချမှတ်လိုက်တာဟာအခြေအနေကိုပုံမှန်ရှုပ်ထွေးအောင်လုပ်ရရောက်တဲ့အကြောင်းတရုတ်နိုင်ငံကဒီကနေ့ပဲတုံ့ပြန်ပြောဆိုလိုက်ပါတယ်
။人权理事会特别会议通过的有关决议无助于缓和局势解决问题。
ကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့ဆုံးဖြတ်ချက်ဟာအခြေအနေကိုကုစားရမှာပဲဖြစ်ဖြစ်ပြဿနာကိုဖြေရှင်းရမှာပဲဖြစ်ဖြစ်ထောက်ကူမဖြစ်စေတဲ့အပြင်အခြေအနေကိုပုံမှန်ရှုပ်ထွေးစေပြီးဒုက္ခသည်တွေပြန်ပို့ရေးမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကြားသဘောတူညီချက်အပေါ်မှာလည်းအနောက်တစ်ခဏဆောင်တဲ့ရိုက်ခတ်မှုတွေသာရှိလာနိုင်တဲ့အကြောင်းတရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူကန်ရှောင်ကပေကျင်းမြို့ကသတင်းစာရှင်းလင်းပွဲအတွင်းပြောဆိုလိုက်တာပါကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့မနေ့ကဆုံးဖြတ်ချက်ထဲမှာတော့ရခိုင်ပြည်နယ်တွင်းကလူ့ခွင့်ရေးချိုးဖောက်မှုတွေကိုပေါ်ထုတ်နိုင်အောင်စုံစမ်းစစ်ဆေးမှုတွေလုပ်ဆောင်ဖို့အပါအဝင်ရိုဟင်ဂျာဒုက္ခသည်တွေနေရာပြောင်းလဲရေးဖန်တီးဖို့တောင်းဆိုချက်တွေလည်းထည့်သွင်းထားပါတယ်မြန်မာနိုင်ငံရခိုင်ပြည်နယ်ကပြည်ကတိရောက်ရိုဟင်ဂျာဒုက္ခသည်တိုင်းနဲ့ချီထွက်ပြေးရရှိနေတဲ့ဘင်္ဂလားဒေ့ရှ်နဲ့ဆော်ဒီအာရေဗျနိုင်ငံတို့ကပူးတွဲဆိုပြခဲ့တဲ့ဆုံးဖြတ်ချက်မူကြမ်းကိုတော့အဖွဲ့ဝင်48နိုင်ငံရှိတဲ့လူ့ခွင့်ရေးကောင်စီမှထောက်ခံမဲ့33မဲ့ကန့်ကွက်မဲ့3မဲ့နဲ့9နိုင်ငံကမဲမဲ့ပေးပဲနေခဲ့ကြတာပါဆုံးဖြတ်ချက်ချရေးကန့်ကွက်ခဲ့တဲ့နိုင်ငံဖြစ်တဲ့တရုတ်နိုင်ငံကကိုယ်စားလှယ်ကတော့ရခိုင်ပြည်နယ်ရေးမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကြားဖြစ်ရှင်းတာကသာအကျိုးရှိနိုင်ကြောင်းပြောခဲ့တယ်လို့တရုတ်နိုင်ငံရဲ့ဆိုပြချက်ကိုလည်းသက်ဆိုင်ရာနိုင်ငံစုံကလက်ခံထားတဲ့အကြောင်းမနေ့ကဆုံးဖြတ်ချက်မချရင်လူ့ခွင့်ရေးကောင်စီကိုပြောဆိုခဲ့ပါတယ်မြန်မာဆိုရရဲ့ကိုယ်စားမကဆိုင်ရာကိုယ်စားလှယ်တမန်ကြီးဦးထင်းနှင်းကလည်းလူ့ခွင့်ရေးကောင်စီရဲ့ဆုံးဖြတ်ချက်ဟာပြဿနာကိုမီးထိုးပေးရတာရောက်နေတဲ့အကြောင်းပြောဆိုကန့်ကွက်ခဲ့တာပါလူ့ခွင့်ရေးဆိုင်ရာကိုယ်စားမကမဟာမင်းကြီးဇီယက်ရက်ဟူစိန်ကတော့ရခိုင်ပြည်နယ်ကပြစ်ခတ်တွေအတွင်းလူမျိုးတော်တပ်ဖြတ်မှုကျူးလွန်တဲ့အခြေအနေမျိုးတိဖြစ်ကောင်းဖြစ်နိုင်တဲ့အကြောင်းမနေ့ကဆုံးဖြတ်ချက်ချဖို့ထောက်ခံရမှာထည့်သွင်းပြောဆိုထားပါတယ်
အ American and Tang Korea to ye, Buddha see ye leading mood to say to buy a pier. American B1 B, Bonja Lee in the same, taking a boat to Nima, Tang Korea hanging a book up, Yantan Kabare. American go Tiao Pianine, Dai Chin Pier, betting that Tongji the Zingo, Yakuria Becca, Santa Pielo Kabi, drink the bad drama, Buddha see ye leading mood, look at Abba. Tang Korea, Buddha see Uzi a poig up, Yosu Tare. See ye Madrigo, Bonsan do Pew, Dakai leading at Nine. Pongjian Liyinga, Rida Ma Panyubo Kete Nibinya Tong Tisao Tare. F-22 ne F-35 Daili Yindui Chanyan Piantan Keraba. Nya Korea ye Nuclear ne Dongji Chinchang Mudego. Pimien Tanan Dongjian me Sanda ne Suan Yigo. Aku Mahame Nanayan ye Pure Siye Leche Mune Piata Laida Lule Dong Korea Sita ye Jinya Chema Popya Bade. Nya Korea ne Dimamu Dola Jemawe American ne Dong Korea Ruga Vigilant Ace Lo Kore Ngaya Ja Pure Siye Leche Mugo Tanela Nitonga Satingera Pipare.
ပိုင်ဆိုင်မှုတွင်ညင်ပေါ်နေတဲ့တောင်တရုတ်ပင်လယ်ပြင်နဲ့လေပိုင်နက်ကိုထိတ်ချုပ်နိုင်မှုတရုတ်နိုင်ငံရဲ့ကြိုးပမ်းမှုစီစဉ်တဲ့ကြောင့်သဘောထားကွဲပြားမှုတွေကိုတန်တမာရေးရညင်နိုင်မှုပြီးခဲ့တဲ့သတင်းပတ်တဲ့သဘောတူထားတဲ့နိုင်ငံတွေကြားဆိုရင်မကင်မှုတွေထွက်ပေါ်လာပါတယ်ဒီစစ်တပ်ကပြည်တွင်းပြည်ဂျေ11ဘီဂျက်တက်လေယာဉ်တွေကိုပရိုဂရက်ကျင်းစုတွေကလည်းဝီရီကျွမ်
ဒီအောင်ဆိုင်ပြည်လုံငန်းကအလौတမအများပြားဟာအလौတမအခွင့်အရေးချိုးဖောက်ခံရမှုတွေနဲ့ရင်ဆိုင်နေရတယ်လို့ရေဖော်ရက်ဆက်ရှင်နက်ဝတ်ရဲ့အစီအခန်းစာတင်မှာပြောဆိုလိုက်ပါတယ်အနေဆုံးလောက်ခလာစာနှုံအောင်လျှော့ပေးတာကလေးအလौတမခိုင်းစေမှုပို့သက်စီတွေချစ်တွေ့ကြံတွေ့ရတာနောက်အလौတမအဖွဲ့ဖွဲ့မှုကိုတားမြစ်တာတွေလည်းပါဝင်တယ်လို့
ကွန်လေဦးနဲ့မတ်တင်ကြီးထိုက်တုတ်ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့မြန်မာနိုင်ငံရဲ့ဘိန်းဆိုင်ပြိုရဲ့အကြောင်းကိုတင်ဆက်ပေးကြပါမယ်မြန်မာနိုင်ငံဘိန်းဆိုင်ပြိုထုံးလုံးမှုဟာ2019ခုနှစ်မှာတည်တည်တသာကျဆင်းလာခဲ့ကြောင်းပြီးခဲ့တဲ့2019ခုနှစ်နဲ့နှိုင်းယှဉ်ဘိန်းဆိုင်ဧကတုံးတောင်းကွဲကျော်ကျဆ
ဒီလိုငန်းတွေဆောင်ရွက်ဖို့လိုအပ်နေတဲ့လို့ပြည်ထောင်ဝင်ကြီးကပြောပါတယ်။ဒီအကြောင်းပြေဆုံးကိုဖီဝေမြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြပို့ထားပါတယ်။ဟုတ်ကဲ့မြန်မာနိုင်ငံကဘိန်းဒီကစိုက်ပျိုးတဲ့ဒေသတွေမှာအခုနှစ်ပိုင်းတွေအတွင်းမှာဘိန်းစိုက်ပျိုးမှုကြာဆင်းခဲ့ပြီးရှမ်းပြည်နယ်ဘက်တွေမှာအထူးသဖြင့်ကြာဆင်းသွားတယ်လို့ကုလသမဂ္ဂမူရစီဝါနဲ့မှုခင်းဆို ကျွန်တော်တို့ရဲ့ဒီနေ့ကျဆင်းမှုပမာဏဟာ2025ခုနှစ်ကတည်းကစတင်ခဲ့တာဖြစ်ပြီးဒီနေ့ကျဆင်းမှုပမာဏဟာ2025ခုနှစ်နဲ့နှိုင်းဆိုင်ရင်25ရာခိုင်နှုန်းအထိကျဆင်းခဲ့ကြောင်းအရှေ့တောင်အာရှနဲ့ပစိဖိတ်ဒေသဆိုင်ရာကုလသမဂ္ဂမူရစေဝါနဲ့မှုခင်းဆိုင်ရာယုံကဌာနကိုယ်စားလှယ်ဂျယ်မီဒေါဂလတ်စ်ကအခုလိုပြောပါတယ် ကျဆင်းသွားတဲ့ဘိန်းဆိုင်ပြုံးမှုဟာလေးတောင်းတစ်ထောင်ဟက်တာရှိပြီးတော့ဒါဟာအရင်ကရှိနေတဲ့9000ဟက်တာကနေတိတိတတ်တတ်ကျဆင်းလာတာဖြစ်ပါတယ်ဒီကိန်းဂဏန်းအရဆိုရင်ဘိန်းဆိုင်ပြုံးမှုဟာ25ရာခိုင်နှုန်းကျဆင်းလာတာဖြစ်ပါတယ်ကျဆင်းသွားတဲ့ဘိန်းဆိုင်ပြုံးမှုဧရိယာကိုအေကနဲ့တွက်ချက်ကြည့်ရင်3000ကျော်လောက်ရှိတာဖြစ်ပြီးဘိန်းထုတ်လုပ်မှုအရ2000ခုနှစ်မှာတန်ချိန်960ထ ဒီနေ့မြန်မာနောက်ပိုင်း2013ခုနှစ်ထိပြန်လည်မြင့်တက်လာခဲ့ရမှာ2014မှာပြန်လည်ကြဆင်းသက်ပြီးဥတည်လာခဲ့ပါတယ်ဒီနေ့မှာတော့တိတိတသာပြန်လည်ကြဆင်းလာခဲ့ကြောင်းတွေ့ရပါတယ် မြန်မာနိုင်ငံဘိန်းဆိုင်ပြိုမှုစစ်တမ်းကိုဂျော်ဒူဓာတ်ပုံတွေကရယူတဲ့နီးစနစ်နဲ့ကွင်းစင်းစစ်ဆေးတဲ့နီးစနစ်နှစ်မျိုးနဲ့ကောက်ခံတာဖြစ်ပါတယ်မြန်မာနိုင်ငံမှာအဓိကဘိန်းဆိုင်ပြိုတဲ့ဒေသတွေကတော့ရှမ်းပြည်နယ်ဖြစ်ပြီးကချင်နယ်ချင်းပြည်နယ်တွေမှာလည်းစိုက်ပျိုးတာတွေရှိကြောင်းစစ်တမ်းမှာဖော်ပြပါတယ်ဒီစစ်တမ်းရကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပ ဘင်းဆိုင်ပြုံးမှုကြာစင်းတဲ့ဒေတာနှစ်ခုကိုလေ့လာကြည့်တဲ့အခါဒီဒေတာတွေဟာလက်နက်ကင်ပြိပခါဖြစ်ပွားတဲ့ဒေတာတွေဖြစ်နေပါတယ်ဒီလက်နက်ကင်ပြိပခါဟာမွေးစေဝါနဲ့ငင်းချမ်းရီတို့ဆက်နွယ်နေတာလည်းတွေ့ရပါတယ်ဘင်းဆိုင်ပြုံးမှုကြာစင်းတာဟာဒေတာရင်းဘင်းစိမ့်နဲ့ဘင်းပြူစေးကြာစင်းတာအပြင်မကြာမဖက်တမင်းခေါ်စိတ်ကြွဆေးကိုအစားထိုးသုံးဆွဲလာတာနဲ့လည်းဆက်ဆက ဖွံ့ဖြိုးရေးလုပ်ငန်းတွေကိုဆောင်ရွက်မှာဖြစ်ကြောင်းလဲပြည်ထောင်စုဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်စွေကပြောဆိုထားပါတယ
်ပိဆက်ပြုရာဒေသများမှာပြပောင်းဆောင်ဖွံ့ဖြိုးမှုပေါင်းဝင်တဲ့ခြေနဲ့ဖွံ့ဖြိုးရေးကိုဦးစားပေးလုပ်ဆောင်နေရှိသလိုအစားထိုးဖွံ့ဖြိုးမှုလုပ်ငန်းများမှာလည်းတောင်သူများကိုအမှန်တကယ်အကျိုးဖြစ်တော့ဆိုရင်တင့်လျော်တဲ့အစားထိုးသိနံမွေးမြူရေးဈေးကွက်ရရှိနေတဲ့အခြားဝန်ငွေရလုပ်ငန်းများဖော်ဆောင်ပေးခြင်းတို့ကိုလည်းဆက်လက်အကောင့်ထဲပို့ဆောင်ကြမှာဖြစ်ပါလိမ့
်မယ်မြန်မာနိုင်ငံမှာအရင်ကဘင်းစားထိုးသိနံစိုက်ပျိုးမှုစီမံကိန်းတွေဆောင်ရွက်ခဲ့ပေမဲ့ထွက်လာတဲ့သိနံတွေအတွက်ဈေးကွက်အခက်အခဲနဲ့အစားထိုးသိနံစိုက်တဲ့တောင်သူတွေအတွက်ရေရှည်ပံ့ပိုးမှုအပိုင်းမှာအခက်အခဲတွေရှိခဲ့ပါတယ်အခုတော့ရှမ်းပြည်နယ်အတွင်းမှာဘင်းစားထိုးသီးနှံအဖြစ်ကော်ဖီစိုက်ပျိုးဖို့စီစဉ်ထားပြီးထွက်ရှိလာတဲ့ကော်ဖီဈေးတွေအတွက်ဈေးကွက်ရရှိရေးအတွက်ပါဆောင်ရွက်ပေးနေပါတယ်မြန်မာနိုင်ငံမှာမိုးရစေဝါတိုက်ဖြတ်ရေးအတွက်1996ခုနှစ်ကစတင်ပြီး15နှစ်စီမံကိန်းချမ်းပတ်ဆောင်ရွက်ခဲ့ရမှာ2014ခုနှစ်မှာစီမံကိန်းကိုအပြည့်အဝအကောင့်ထဲမပေါ်နိုင်တာကြောင့်နောက်ထပ်5နှစ်ထပ်မံတည်တံ့တိုးထားပါတယ်
ကမ္ဘာ့စာတင်ပေးပို့ထားတာဖြစ်ပါတယ်။ခုခါမှာတော့မြန်မာနိုင်ငံကိုဒုက္ခတွေပြီးပြန်ပို့နိုင်ရင်အကြောင်းတင်ဆက်ပေးကြပါမယ်။ရခိုင်ပြည်နယ်မြောက်ပိုင်းကိစ္စကြောင့်မြန်မာနိုင်ငံအပေါ်ကြားရောက်နေတဲ့နိုင်ငံတကာဖိအားတွေရော့ချသွားနိုင်ဖို့နိုင်ငံတကာကျွမ်းကျင်သူပါဝင်တဲ့ဓာတ်မလိုက်စုံစမ်းရေးကော်မရှင်ဖွဲ့စုံစမ်းတင်တယ်လို့ US Campaign for Burma ရဲ့အမှုဆောင်ဒါရိုက်တာဟောင်းဖြစ်တဲ့မြန်မာနိုင်ငံရေးလေလာသူဦးအောင်တင်းကပြောပါတယ်။ရိုဟင်ဂျာတွေနဲ့ရခိုင်ပြည်နယ်တွေကလူနည်းစုအတိုင်းဝိုင်းတွေရဲ့လူခွင့်အခြေအနေကိုစောင့်ကြည့်နိုင်ခွင့်နဲ့ကုလသမဂ္ဂလူခွင့်ကောင်စီရဲ့အချက်အလက်ရှာဖွေရေးအဖွဲ့ကိုဝင်ခွင့်ပြုဖို့တောင်းဆိုချက်တွေပါဝင်တဲ့ဆုံးဖြတ်ချက်ကိုလူခွင့်ကောင်စီမှမနေ့ကချမှတ်ခဲ့ပါတယ်။ဒါပေမဲ့ဒီဆုံးဖြတ်ချက်ကိုမြန်မာကိုယ်စားလှယ်ကဂျနီဗာမှာချက်ချင်းကန့်ကွက်ခဲ့ပါတယ်။ရခိုင်ပြည်ထောင်စုနဲ့ပတ်သက်လို့ကုလသမဂ္ဂနဲ့နိုင်ငံတကာကဒီချက်တွေကိုအဓိကထားတောင်းဆိုနေခြင်းမှာမြန်မာအစိုးရဘက်ကဘလို့တုံ့ပြန်သေးတယ်လဲဆိုတာကိုမက်ဆူမြန်မွန်ကကိုအောင်တင်ကိုဆက်သွယ်မေးမြန်းထားတာမှာသူကခုလိုစပြောပါတယ်
။ပထမအချက်ပေါ်ပြပြန်လာမဲ့လူတွေအတွက်လုံခြုံရေးစိတ်ချမှုတို့လူ့အခွင့်အရေးအားမခင်ရရှိဖို့ဆိုပြီးတော့ဟိုတောင်းဆိုတာရှိတာကိုဆိုတော့ဒီကဟာနဲ့ကျွန်တော်တို့ကကြည့်မယ်ဆိုရင်သဘာဝကျတဲ့စိတ်ပူပန်ပါဗျာကျွန်တော်တို့ကဒီဘက်ကဟိုပြန်လဲထွက်သွားတဲ့လူတွေပြုလို့လို့ထွက်သွားကြတယ်ပြီးတော့ပြန်လဲလက်ခံတယ်ပြန်လဲလက်ခံဖို့လည်းအဆင်ပြေရှိတယ်သို့တော်လည်းဒီတစ်ခေါက်ကျတော့ဟိုတုန်းကလိုမျိုးကြည့်ပြန်ဝင်လာကြဆိုပြီးပြန်လဲလက်ခံလည်းမရတော့ဘူးဗျာကျွန်တော်တို့ဘက်ကဒီပြန်ဝင်လာတဲ့လူတွေကိုစစ်ဆေးပြီးတော့တကယ်တော့နိုင်ငံသားဖြစ်တဲ့ဆိုလို့ရှိရင်ဒီကြားအချက်လက်တွေအထောက်အထားကြီးမှန်ကန်တဲ့ဆိုလို့ဒီတို့နိုင်ငံသားဖြစ်ဆိုပြရမယ်ပြောနိုင်ငံသားချင်းပြည်လို့ရှိတယ်ဒီကျန်တဲ့အတိုင်းပြည်ရဲ့တရားအနှံ့အပြားမှာကျွန်တော်တို့လက်ဆောင်နေခံပြီးပေးရမယ်ဒါကအဲ့လူတွေရဲ့လူမျိုးရေးစီးပွားရေးနိုင်ငံရေးအစအစပါပဲနောက်ဆုံးတုံ့ပြန်ရစွာသူကတောင်းစီနိုင်ရနိုင်တယ်အဲ့လိုတောင်းစီနိုင်မှသာဒီတစ်ဖက်ကဟိုနိုင်ငံတကာရဲ့စိတ်ပူပါမှုကျွန်တော်တို့ကဖြောက်နိုင်မှာပေါ့အခုကျွန်တော်နားလည်သလားဒီမြန်မာအစိုးရနဲ့ဒီဘင်္ဂလားဒေ့ရှ်အစိုးရနဲ့နိုင်ငံသားချုပ်ထားတဲ့စာချုပ်မှာဆိုလို့ရှိရင်လည်းဒီကုလသမဂ္ဂဒုက္ခသည်များအေဂျင်စီကိုဒီဒုက္ခသည်များပြန်လည်ဝင်ရောက်လာတဲ့ကိစ္စမှာပါဝင်ကူညီဖို့လက်ခံရဆိုတာပါတာကိုဆိုတော့ဒီလောက်တည်းလုံလောက်ပဲတင်ပါတယ်ဒီတဲ့ပုံလေးဟိုတည်တင်းဘဝရောက်ပြီးတော့ဟိုဆက်ဖက်တာမျိုးတော့ကျွန်တော်ဘလူးနီးနဲ့မှလက်မခံသေးဘူးပါဗျာဒုတိယချက်ကကြတော့ဒီစုံလဲစီလေးနဲ့ပတ်သက်လို့ပေါ့အဲခုလသမဂ္ဂဒုခွင့်ကောင်ချမ်းနေပြီဒီဆက်ဖိုင်နင်းပြီရှိပေါ့နော်ဒီအချက်လက်ရှာဖွေကော်မရှင်ဖွဲ့စည်းနေတာကြာပြီဒီဒီကျွန်တော်နိုင်ငံဝန်ခွင့်မပေးဘူးတစ်ဖက်မှာကြတော့ကျွန်တော်ကဒီနိုင်ငံတကာဆွဆွဲချက်တွေကိုဖြေရှင်းဖို့အတွက်ကျွန်တော်တို့ဒီလွတ်လပ်သောနိုင်ငံတကာကော်မရှင်တရားလိုအပ်တာတော့အမှန်ပဲဗျာဒီကနေ့ပြည်သနာနဲ့ပတ်သက်ပြန်ပြောင်းဖို့အတွက်ဟိုကော်ဖီအန်နန်ကောင်းဆောင်တဲ့ကော်မရှင်ဖွဲ့ပြီးဆိုလိုမျိုးပေါ့ကျွန်တော်တို့ဘက်ကလည်းဒီလွတ်လပ်သောနိုင်ငံတကာကော်မရှင်တရားကို ဒီပွဲကြီးပြီးတောင်းပြီးလိုအပ်တယ်အဲကျွန်တော်အကြံပေးချင်တာကတော့ဒီအဲ့ဒီလိုနိုင်ငံတကာအကြံကော်မရှင်ကဒီလူခွင့်ရေးရှိတဲ့စစ်ဆေးတာဖို့ခွင့်နဲ့ဒီရခိုင်ပြည်နယ်ပြည်ထောင်စုကလုံးကိုဒီရာဇဝတ်ဖြစ်ပွားရနေရာကြီးဖြစ်တတ်မှာပြီးတော့ဒီရာဇဝတ်ဖြစ်ပွားတဲ့နောက်မှာဒီရာဇဝတ်ကြီးဘာကြောင့်ဖြစ်ပွားရလဲဆိုတာကိုစုံစမ်းစစ်ဆေးတယ်ဒီဖိုရန်စစ်ခေါ်တာလည်းနော
ဒီလိုမျိုးတကယ်တမ်းဒီလိုဗမာလိုက်ပဲနဲ့နိုင်ငံတကာလည်းလက်ခံနိုင်လောက်တဲ့သူတွေပါဝင်တဲ့ဆောင်ရွက်စစ်ဆေးမှုအဖွဲ့ကြီးကိုလှုပ်ဖို့ဆိုတာကအစိုးရအနေနဲ့ရောအဲ့လိုလှုပ်ဖို့အတွက်မှာဟိုအခက်အခဲတွေရှိနိုင်တယ်လို့ရောတွန်းထိုင်လာရှင့်
ဒီနေ့ဆိုရင်ညာရေနွားတော့ပြန်ထားပါတော့စီးပွားရေးပေးဆုံးမှုလိုက်ရှိနေတော့ဟိုချက်ချင်းသိတာတော့အခုကတော့စီးပွားရေးပေးဆုံးမှုတွေမရှိသေးတဲ့အကြောင်းဒီပြင်းထန်မှုဆိုတာချက်ချင်းမသိတာလေဟိုတန်းပြိုအချက်တကွဲကြည့်အောင်သိခါကြရတဲ့အစီအစဉ်ရှိနေတာပေါ့ဆိုတော့လက်ရှိအခြေအနေမှာကြည့်လို့ရှိရင်နိုင်ငံတကာအတိုင်းဝိုင်းကဒီမြန်မာနိုင်ငံပေါ်မှာဖိအားရဲ့အင်တာမြားနေတယ်ဥပမာမနေ့ကတော့လိုမျ
တွေမြန်မာပြည်ကထုတ်တဲ့ပစ္စည်းတွေကိုမဝယ်ဖို့မတင်သွင်းဖို့အတွက်နိုင်ငံတကာအစိုးရတွေကိုဖိအားပေးတယ်။ဒါရက်ဇက်ဖိတ်ဇက်လိုက်ဖြစ်လာနိုင်တဲ့အသားအနာတွေပေါ့။ဆိုတော့ကျွန်တော်တို့ကဒါကြောင့်မလို့နိုင်ငံကဖိအားပေးလို့ဘာမှအရေးမကြီးပါဘူးဆိုတော့ကိုယ့်ကိုယ်ကိုဟန်ဆောင်နေလို့မရပါဘူး။တကယ်လို့ဟန်ဆောင်တဲ့ဆိုလို့ရှိရင်ဒါအမှန်တရားကိုရှာနာပါတယ်လို့ပြောဖြစ်တယ်။ဒီတစ်ခေါက်ပုံဆိုတာကဒီအခုဒီတစ်ခေါက်ကရွှေဂျာအတိုင်းနဲ့ကျတော့ဆိုတော့နည်းနည်းကြီးပါတဲ့ဟိုနိုင်ငံအချက်တွေရနေတာပေါ့။နိုင်ငံအချက်တွေရတဲ့အခါကျဒီအမျက်တွေကိုဒီတခါမှသူတို့မရှိတဲ့ဘူးနိုင်ငံတကာထောက်ခံမှုတွေသုံးပြီးတော့သူတို့ကဒီခေါက်တကယ်ကျူးစားတာကြတော့ပြန်မဝင်ရအောင်လည်းမကဘူးနိုင်ငံသားလည်းပြန်မယ်ဒီမျိုးစုတွေပြန်ပြီးပြောင်းမယ်ဆိုတဲ့အဲဒီတော့သူတို့ကဟိုရည်ရွယ်ချက်ထားတဲ့သဘောရှိတယ်ဒါကြောင့်မို့ကျွန်တော်ကဒီဘက်ကကျွန်တော်တို့စူရနေလဲဘူဝါရညာပြတ်သားတဲ့မှုတစ်ခုချဖို့လို့အဲ့ဒါပါလို့ဆိုတော့ပြန်မနာတယ်လို့လက်ခံမယ်နိုင်ငံသားဖြစ်ခွင့်ရှိတဲ့သူကိုနိုင်ငံသားဖြစ်ခွင့်ပေးမယ်တို့တို့လည်းနိုင်ငံသားလူမျိုးစုဖြစ်ခွင့်တော့ဘယ်တော့မှမပြီးနိုင်ဘူးဆိုတာမျိုးပေါ့ဒါအဲ့ဒါမျိုးရှင်းလင်းပြတ်သားတာနဲ့ဟိုအခုရစာပြီးတော့ဘူဝါရတစ်ခုချမှတ်ထားဖို့လိုပါတယ်
ဝန်ဒီကိုမဆုမြတ်မုံကဆက်သွယ်မင်းမြန်ထားတာပါအခုတဆက်ထဲမှာပဲရိုဟင်ဂျာအရေးအမေရိကန်အောက်လွှတ်တော်ကဆုံးဖြတ်မဲ့အကြောင်းတင်ဆက်ပေးကြပါတယ်မြန်မာနိုင်ငံကရိုဟင်ဂျာမှုစစ်နေအပေါ်လူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုတွေရှိနေတဲ့အကြောင်းဝေဖန်ရှုံချတဲ့ဆုံးဖြတ်ချက်တရက်ကိုအမေရိကန်အောက်လွှတ်တော်မှာဒီသတင်းပတ်ထဲမှာမဲခွဲဆုံးဖြတ်ဖို့ရှိနေပါတယ်အကြံဖတ်မှုတွေအတွက်တာဝန်ရှိတဲ့မြန်မာစစ်တပ်အပေါ်ပြင်းထန်တဲ့တန်ခတ်ပိတ်ဆို့မှုတွေချမှတ်တာအပါအဝင်လက်ရှိပြဿနာကိုရပ်တန့်ဖို့ American Congress လို့တော်ကဘာတွေကြိုးပမ်းဆောင်ရွက်နေကြလဲဆိုတာကို VOA ဆက်တော်ဆိုင်ရာသတင်းတောက် Catherine Gibson ရဲ့သတင်းကို MacKB ထွေးကပြပြပေးပါလိမ့်မယ
်မတရားပြုကျင့်တာတပ်ဖြတ်ခံရတာတွေနဲ့အတူလူထောင်ပေါင်းများစွာပို့နေရတဲ့အခြေအနေကို American လွှတ်တော်မှတ်တူကအခုလိုသုံးသုံးပြောပါတယ်
The word is genocide
လူမျိုးတုံးတပ်ဖြတ်မှုပါပဲလို့ Texas ပြည်နယ် Republican အောက်လွှတ်တော်အမတ် Will Hart ပြောသွားတာပါအလို့တော်နိုင်ငံသားကြီးရာကော်မတီဥက္ကဋ္ဌ Advice ကလည်းအခုလိုပြောပါတယ
် 600,000 Rohingya people driven from their homes in recent months forced to cross the border
အကြမ်းကြီးလာပိုင်းတွင် Rohingya ဒုက္ခသည်6သိန်းကျော် Bangladesh နိုင်ငံတွေကိုနေဆက်ဖြတ်ကျော်ထွက်ပြေးခဲ့ကြရပါတယ်။ဂျာနဲ့ချီတပ်ဖြတ်ခံခဲ့ရပြီးတော့ကြေးရွာပေါင်း200ထက်မနည်းမိရှုဖြစ်ရှိခံခဲ့ရပါတယ်။ဘေးလွတ်ရာထွက်ပြေးဖို့ကြိုးစားကြတဲ့ဒုက္ခသည်တွေထိခိုက်သေးကြအောင်လို့ Bangladesh နိုင်ငံနေဆက်မြန်မာနိုင်ငံဘက်ခြမ်းမှာမီးမြှုပ်မိုင်းတွေကိုလည်းခြားထားပါသေးတယ်။ ရွှေကြရီအပေါ်မှာမတရားပြုကျင့်တဲ့အကြောင်းတွေတခြားနိဒန်ဘောင်းဆောင်တဲ့အကြမ်းဖက်တဲ့သတင်းတွေအများကြီးရှိပါတယ်
။ဒီဖြစ်ရပ်ကကမ္ဘာတဝန်းတိုက်ရမှုတွေဖြစ်စေတယ်လို့လည်းအောက်လိုတော်နိုင်ငံသားရေးကော်မတီဥက္ကဋ္ဌ Address ကပြောပါတယ
်။ This is a moral issue and a national security issue.
ဒါကကျင်းဝဆိုင်ရာကိစ္စမြို့သားလုံခြုံရေးနဲ့ဆိုင်တဲ့ကိစ္စပါ။ကမ္ဘာကြီးပေါ်မှာဒီနေရာမှာအဆွေရောက်မှုနဲ့မကြည်ငြိမ်မှုတွေကြီးထွားလာတဲ့အခါဘယ်သူ့အတွက်မှလုံခြုံမှုမရှိစေပါဘူး
။ဒီပြဿနာကိုဖိအားပေးကင်တွယ်ဖို့လွှတ်တော်မှာပါတီကြီးနဲ့စလုံးကခိုင်မာထောက်ခံကြပေမဲ့သမ္မတ်ထရမ့်အဆိုရရဲ့မူဝါဒတွေကဒုက္ခတွေ6သိန်းလောက်ကိုကူညီဖို့အတွက်ကြိုးပမ်းမှုတွေကိုအားမပေးဘူးလို့ဒီမိုကရက်လွှတ်တော်အမတ်အီလီယိုအန်ဂယ်ကပြောပါတယ်
။ This is more than 10 times the number of refugees the administration will allow into the United States this year.
ဒီရေအတွက်ဟာဒီနှစ်ထဲအမေရိကန်ပြည်အောင်စုကိုအခြေချနေထိုင်ခွင့်ပြုမယ်။ဒုက္ခသည်ရေအတွက်ထဲဆယ်စားကျော်ပုံများပါတယ်။တမိုင်းမှာအဆိုးရွားဆုံးကမ္ဘာဒုက္ခသည်အကျပ်တဲကြုံနေရတဲ့အချိန်ရွှေပြောင်းနေထိုင်မှုတွေနဲ့ဆိုင်တဲ့ကုလသမဂ္ဂရဲ့ကမ္ဘာလုံးဆိုင်ရာကြိုးပမ်းမှုတွေမှာအမေရိကန်ပြည်အောင်စုရဲ့ပါဝင်မှုကိုဒီအဆိုးရွားလက်ထက်မှာပဲအဆုံးသတ်ခဲ့တာပါ။ကျွန်တော်တို့အတွက်ဒါတိတ်ဆက်စရာကောင်းပါတယ်။ဒီထက်ပိုပြီးအများကြီးလှုပ်ဆောင်တင်တာပါ။
မြန်မာစစ်တပ်ပေါ်စီးပွားရေးအရာပြင်ပထားအရေးယူမှုတွေချမှတ်ဖို့အထက်နယ်အောက်လွှတ်တော်နေရာစလုံးမှာဥပဒေကြမ်းတွေရှိနေတဲ့အကြောင်းဒီမိုကရက်လွှတ်တော်အမတ်ဂျိုးခရော်လီကပြောပါတယ
် The United States certainly cannot solve every problem in the world but there are some things that we can and that we must do
အမေရိကန်ပြည်ထောင်စုအနေနဲ့ကမ္ဘာပေါ်ကပြဿနာတိုင်းကိုလိုက်ရှင်းနိုင်မှာမဟုတ်ဘူးဆိုတာကတော့သိကြပါတယ်ဒါပေမဲ့ကျွန်တော်တို့တန်နိုင်တဲ့လုပ်ကိုလုပ်ရမယ့်ကိစ္စတချို့ရှိပါတယ်မြန်မာနိုင်ငံအတွင်းရက်ဆက်ကြမ်းကြုတ်မှုတွေကိုကျူးလွန်နေကြတဲ့သူတွေပေါ်တန်ကပိတ်ဆို့အရေးယူတာပြီးကျွန်တော်တို့လုပ်ကိုလုပ်ရပါမယ
်။ Republican လွှတ်တော် Matt Steve Chabot ကတော့ဒုက္ခသည်တွေအတွက်အကူအညီတွေပေးသွားဖို့အလေးထားပြောဆိုခဲ့ပါတယ်
။ And the goal here is to get those that have been displaced and in general have gone to Bangladesh.
ဝိုင်းစုံကထွက်ပြေးခဲ့ရသူတွေကိုကူညီပေးနိုင်ဖို့ကအဓိကရည်ရွယ်ချက်ပါ။စစ်တပ်ကအိမ်နဲ့အများပြားကိုမိရှို့ဖျက်ဆီးပစ်လိုက်ပေမဲ့လည်း Bangladesh နိုင်ငံဘက်ထွက်ပြေးခဲ့ရသူတွေမြန်မာနိုင်ငံကသူတို့နေရစီပြန်နိုင်အောင်လှုပ်ပေးရပါမယ်။အဲ့ဒီအခါစီးပွားရေးရဖွံ့ဖြိုးတိုးတက်အောင်လုပ်ရမယ့်အခြေအနေတွေအများကြီးလိုအပ်ပါလိမ့်မယ်
။အကူအညီတွေအရေးကြီးလိုအပ်နေတဲ့စရာကိုကွန်ဂရက်လွှတ်တော်ကနားလည်ထားပါတယ
်။
အကူအညီတွေအများကြီးချက်ချင်းလိုအပ်နေတာပါ။ဒါကအချိန်ဆွဲနေလို့မရပါဘူး
။ဒါပေမဲ့2019ခုနှစ်ကုန်ဆုံးကနေအချိန်အစိုးရဘတ်ဂျက်အသုံးစိမ့်နဲ့ပတ်သက်လို့သဘောတူညီချက်ရဖို့လွှတ်တော်ခေါင်းဆောင်ပိုင်းတွေလုံ့ပန်းနေရတာနဲ့အမျှမြမရေမူကြံကတော့ရှင်းနှစ်လောက်မှပဲစမှတ်နိုင်ပွဲရှိပါရဲ့ရှင
်မက်ကီဘီတွေတင်ဆက်ထားတာပါ VOA ကနေဗော်ဒူးနေနေကင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်သောတာရှင်များရှင်မကြခင်မှာတင်ဆက်ပေးမယ် VOA American ညဘက်9နာရီနေ10နာရီအထိမြန်မာဘာသာစီစဉ်နေမှာတော့မြန်မာလူထုနဲ့ကျန်းမာရေးကဏ္ဍဥကြစံတာရဲ့မြန်မာရေးသုံးသက်ချက်အပြင်အပတ်စဉ်အားစားကဏ္ဍစာရေးကိုလည်းနှာစင်ကြားဖို့ရှိပါတယ်ခုတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းချင်းချုပ်ကိုကောင်းလေဦးကကြီးညာပေးပါမယ်ရှင
်။ယေရုရှလင်မြို့ကိုအစ္စရေးနိုင်ငံရဲ့မြို့တော်ဖြစ်တရားဝင်အသိမှတ်ပြုပြီးတယ်လီဗီဇမှာရှိနေတဲ့တန်ယုံကိုလည်းပြောင်းရွှေ့မဲ့စီစဉ်တရားကိုအမေရိကန်သမ္မတဒေါ်နယ်ထရန့်ဒီကနေ့ကြေညာဖို့ရှိနေပါတယ်။ပုံရံမင်းကြီးဖရန်စစ်ကတော့အစီအစဉ်ပေါ်အလွန်မင်းစိုးရင်ကြောင့်ပြောဆိုလိုက်တယ်လို့တူရကီနိုင်ငံကတော့အစီအစဉ်ကိုတုံ့ပြန်ရေးဆွေးနွေးဖို့အစ္စလမ်ပူးပေါင်းဆောင်ရေးအဖွဲ့ OIC ကိုအစည်းအဝေးခေါ်ယူဖို့တိုက်တွန်းလိုက်ပါတယ်။ပြည်ရဲ့နေအမေရိကသမ္မတယူကော့ဘွန်မှာရုရှားရဲ့ဂျောင်းဝဆူပါမူနဲ့ပတ်သက်လို့စုံစမ်းစစ်ဆေးနေတဲ့ဟော့လုဒ်တော်ထောင်လိုင်းကော်မတီရှိမှသမ္မတဒေါ်နယ်ထရန့်ရဲ့တားဖြစ်သူထရန့်ဂျူနီယာဒီကနေ့တကပိတ်ထွက်ဆိုမှုအစီအစဉ်ထားပါတယ်။ပြည်ရဲ့စက်တင်ဘာလတဲ့ထက်လုဒ်တော်တကပိတ်ချန်နာဝဲအတွင်းမှာတော့ဖောက်ရင်ဖြစ်သူရဲ့မဲဆွယ်စည်းဝေးအဖွဲ့နဲ့ရုရှားတို့ကြားပတ်သက်မှုမရှိတဲ့အကြောင်းထွက်ဆိုထားပါတယ်။ဗြိတိန်ဝန်ကြီးချုပ်ထရီဇာမေးကိုလုံခြုံတက်ခတ်ဖို့ဆွဆွဲချက်နဲ့ဖမ်းဆီးရေးယူထားတဲ့လူငယ်နှုတ်ကိုဒီကနေ့လန်ဒန်တရားရုံးမှာရုတ်တုပ်ဖို့စီစဉ်ထားပါတယ်။ဗြိတိန်အာဏာပိုင်ကတော့လူငယ်နှုတ်ကဝန်ကြီးချုပ်ရုံးရှိတဲ့ဒေါင်းနလန်ကလူညွန်ရေးကိစ္စကားတွေကိုဘုံခွက်တက်ခတ်ပြီးတဲ့နောက်ရုံးထဲကိုအတင်းဝင်ရောက်ဆင်းနေပြီးဝန်ကြီးချုပ်ကိုဓာတ်နဲ့တက်ခတ်ဖို့ကြံစီထားတဲ့အကြောင်းဆွဆွဲခံထားရတာပါ။မြန်မာနိုင်ငံရဲ့ခိုင်ပြင်းတဲ့ကုလသမဂ္ဂလူခွင့်ကောင်စီရဲ့ဆုံးဖြတ်ချက်တရချမှတ်လိုက်တာအခြေအနေကိုပုံမှန်ရှုပ်ထွေးအောင်လုပ်ရရောက်တဲ့အကြောင်းတရုတ်နိုင်ငံကဒီကနေ့ပဲတုံ့ပြန်လိုက်ပါတယ်။ကုလသမဂ္ဂလူခွင့်ကောင်စီရဲ့ဆုံးဖြတ်ချက်ဟာအခြေအနေကိုကုစားရမှာဖြစ်ဖြစ်ပြဿနာကိုဖြေရှင်းရမှာဖြစ်ဖြစ်အထောက်အကူမဖြစ်စေတဲ့အပြင်အခြေအနေကိုပုံမှန်ရှုပ်ထွေးစေပြီးဒုက္ခသည်တွေပြန်ပို့ရေးမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကြားသဘောတူညီချက်ပေါ်မှာလည်းအနုလက္ခဏာဆောင်တဲ့ရက်ကတ်မှုတွေသာရှိနေတဲ့အကြောင်းတရုတ်နိုင်ငံကြားရေးဝန်ကြီးဌာနပြောခွင့်ရသူကဒီကနေ့ပဲပြောဆိုလိုက်တာပါ
။သတင်းချက်ချုပ်ကိုကောင်းလင်းကကြေညာပေးကြပါဒီညနေတွေစီစဉ်ထုတ်လို့ရမှုကတော့ကိုညံဝင်းအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Larry Bronco ဖြစ်ပါတယ်ကျွန်မအီတန်စင်ပါရှင် View American သံညာပိုင်းမြန်မာဘာသာစီစဉ်တွေကိုည9:00-10:00အထိ line to meter 24.25 MHz တူကနေတိုက်ရိုက်ဖမ်းယူနာဆင်နိုင်ပါတယ်ရုပ်မြင်သံကြားစီစဉ်တွေကိုလည်းညနေ9:00မှာ Asia 77ကနေတိုက်ရိုက်ကြည့်ရှုနိုင်ပါတယ်သောတာရှင်အပေါင်းကိုအထူးပဲကျေးဇူးတင်ရှိပါတယ်ကျေးမွန်လန်းကြပါစေရှင်
This program has come to you from the Voice of America, Washington.